သတင်းမီဒီယာသမားတချို့အပေါ်မှာတရားစွဲဆိုထားတဲ့အမှုတွေကိုတမတော်ကကြေအေးရုပ်သိမ်းလိုက်ပေမဲ့မြန်မာနိုင်ငံမှာမီဒီယာလွတ်လပ်ခွင့်အလားအလာတိတ်မရှိသေးတဲ့အကြောင်းပြည်တွင်းပြည်ပသတင်းသမားတွေကသုံးသပ်ကြပါတယ်။တောက်ကြနေကအကျဉ်းထောင်အသီးသီးကနေလွတ်မြောက်လာတဲ့သတင်းသမား6ဦးရဲ့အမှုတွေဟာအရင်ကတည်းကတရားစွဲဆိုတင်တဲ့ကိစ္စရပ်တွေမဟုတ်ဘဲမတရားဖမ်းဆီးဆွတ်ဆွဲခံထားရတာဖြစ်တယ်လို့လည်းဆိုပါတယ်။ဆက်သွယ်မေးမြန်းထားတဲ့မတ်အင်ဂျင်နိုင်ကအပြည့်အစုံပြောပြမှာပါရှင်။
စတင်မာလာတရရနေ့ကတီဘောမျိုးနေတရားရုံးကအာမခံနဲ့ပြန်လွှတ်ပေးလိုက်တဲ့သတင်းသမား3ဦးတွေက DVB သတင်းဌာနအကြီးတန်းသတင်းတောက်ဦးအေးနိုင်ကတော့အခုလိုတက်မတော်ကအမှုကိုကြေအေးပြီးသတင်းမီဒီယာတွေနဲ့ပူးပေါင်းဆောင်ရွက်မယ်လို့ပြောလာတဲ့အပေါ်မှာရှေ့လျှောက်လက်တွေ့ပူးပေါင်းဆောင်ရွက်ဖို့လူကြောင်းသတင်းထောက်တွေကိုပြောကြားခဲ့ပါတယ်
။တရရတို့ရဲ့ဘာကြောင့်ယုံသိရလဲဆိုတဲ့ဟာပြောတဲ့နေရာမှာကျွန်တော်ကြားတာပါရီဆိုဒီမိုကရေစီစနစ်ကိုတက်မတော်ကလည်းဖော်ဆောင်နေတယ်ဒီမီဒီယာတွေဆိုတာလည်းတိုင်းပြည်ကျိုးအတွက်ဆောင်ရွက်နေတယ်ဒါကြောင့်မလို့ဒီအကြောင်းအကျောင်းကိုထောက်ပြီးတော့ရေးရှိပူပေါင်းဆောင်ရွက်ဖို့အတွက်အပြုသဘောဆောင်ရွက်ချိတ်ကပ်မှုနဲ့ဒီကျွန်တော်တို့ပေါ်ဆွဲဆိုထားတဲ့စက်ပုံတစ်ကိုကျုံသိတာပါလို့သူတို့ကပြောပါတယ်ခင်ဗျာအဲ့တော့ဘာမှမပြောပြောကျွန်တော်တို့ရဲ့သူ့ရဲ့ပြောဆိုချက်အရဆိုရှင်ပူပေါင်းဆောင်ရွက်မှုဒန်းတွေကအပြောနဲ့တုံ့ညီရဆိုလို့ရှိရင်တော့ပွင့်ပြီးတော့ပြောလို့ရတာပေါ့ဗျာ
သူနဲ့အတူလူမြောက်လာသူတွေကတော့ DVB သတင်းဌာနကအကြီးတန်းသတင်းတောက်တဦးဖြစ်တဲ့ဦးပြည့်ဖုံးအောင်နဲ့အရာဝတီသတင်းဌာနကအကြီးတန်းသတင်းတောက်ဦးသိန်းစော်ခေါ်လဝီဝန်တို့ဖြစ်ပါတယ်ဂျွန်လကုံပိုင်းက TNLA ခေါ်တအောင်းပလောင်တပ်ဖွဲ့ရဲ့အပြစ်ပြဆိုင်ရာမှုရေးစေဝါအလွဲတုံးမှုနဲ့တရားမဝင်ရောင်းဝယ်မှုတိုက်ဖျက်ရေးနေ့အခမ်းအနားကိုတွားရောက်သတင်းယူခဲ့တဲ့သူတို့၃ဦးကိုစစ်တပ်ကနေမတရားအသင်းအဥပဒေပုံမှန်စက်ခွန်တင်နဲ့အမှုဖွင့်ပြီးဖမ်းဆီးခဲ့တာဖြစ်ပါတယ်သတင်းတော်တွေအနေနဲ့ပဋိပက္ခဖြစ်ပွားတဲ့နေရာတွေမှာလွတ်လပ်စွာသတင်းယူပိုင်ခွင့်ရှိပြီးအခုလိုသူတို့ကိုဆွဆွဲတဲ့အမှုပုံမှားတွေကိုကြည့်ရင်တကယ်ကိုမတရားတဲ့လုပ်ရက်ဖြစ်တယ်လို့ပြင်သစ်အခြေဆိုင်နယ်စည်းမခြားသတင်းတောက်များအဖွဲ့ RSF ရဲ့အာရှပစိဖိတ်ဆိုင်ရာအကြီးအကဲဟောင်းလည်းဖြစ်လွတ်လပ်စွာပြောဆိုခွင့်အတွက်စီယုံလှုပ်ရှားနေသူလည်းဖြစ်တဲ့ Benjamin Ismail ကပြောပါတယ်
So I think first of all this release is a good news in itself butWe shouldn't be too excited about it because the arrest should never happen.
အခုလိုသတင်းတောက်တွေကိုပြန်လွှတ်ပေးလိုက်တာကောင်းတဲ့သတင်းပါပဲ။ဒါပေမဲ့ကျွန်တော်တို့သိပြီးတော့စိတ်လှုပ်ရှားဖို့မသင့်ပါဘူး။ဘာဖြစ်လို့လဲဆိုတော့အရင်ကတည်းကဖမ်းဆီးဖို့မသင့်တဲ့ကိစ္စပါ။သတင်းတောက်တွေအနေနဲ့ပြည်ပကဖြစ်ပွားတဲ့နေရာတွေစစ်စင်ရေးနေရာတွေမှာဝင်ရောက်ဆွတ်ဖက်နှောက်ယှက်တာမျိုးမလုပ်ဘဲလွတ်လပ်စွာသတင်းယူခွင့်ရှိပါတယ
်။စစ်တပ်ကကြေအေးလိုက်တဲ့သတင်းသမားအမှုတွေထဲမှာThe Daily 11 သတင်းစာရဲ့ Editor ချုပ်ဦးဝေဖြူ The Voice Daily က Editor ချုပ်ဦးကျော်မင်းဆွေနဲ့ကလောင်ရှင်ဗြိတိရှ်ကိုကိုမောင်တို့ပါဝင်ပါတယ်။အခုလိုသတင်းသမားတွေအပေါ်ဆွဆွဲထားတဲ့အမှုတွေရုတ်သိမ်းလိုက်တဲ့တက်မတော်ရဲ့သဘောထားနဲ့ပတ်သက်လို့မြန်မာနောင်အကြီးတန်းသတင်းတောက်ကိုထက်ခေါင်လင်းရဲ့အမြင်ကတော့
တက်မတော်ကစေတနာမှန်လားစေတနာမမှန်ဘူးလားဆိုတော့ကျွန်တော်တို့ယတိပြတ်ပြောလို့တော့မရဘူးခင်ဗျာ။ဘာဖြစ်လို့လဲဆိုတော့ဒီမီဒီယာသမားတွေအနေနဲ့ခံစားခဲ့ရတာကဟိုဥပမာဆိုရပါစို့ဗျာဟိုမှန်ဒီမှားဒီဆိုတာတရားရုံးမှာကျွန်တော်တို့ကဟိုရင်ဆိုင်လိုက်ရပြီဆိုတော့ဟာအချုပ်ထဲမှာကျွန်တော်နေလိုက်ရပြီအဲ့တော့ကျွန်တော်တို့အလို့ဒီသတင်းသမားတစ်ယောက်ရဲ့လုတ်ပိုင်ခွင့်ကိုကျွန်တော်တို့ဆုံးရှုံးနေနောက်တစ်ချက်ကပို့ပြီးဆိုတော့ကအချုပ်ထဲမှာနေလိုက်ရတယ်ထောင်အချုပ်ထဲမှာနေလိုက်ရတယ်သတင်းသမားတွေရဲ့မိသားစုဝင်တွေကအစစိတ်ခံစားမှုကိုကျွန်တော်တို့ရိုက်ချိုးလို့ခံစားရတယ်အဲ့တော့ကျွန်တော်ကအစိုးရရဲ့မဖြစ်တဲ့ကိစ္စလို့ကျွန်တော်ယူဆတယ
်။လက်ရှိအခြေအနေမှာလည်းမီဒီယာလွတ်လပ်ခွင့်ကန့်သက်ခံထားရဆဲဖြစ်တယ်လို့ကိုထက်ခေါင်လင်းကပြောပါရယ
်။ဥပမာကြည့်မယ်ဆိုရင်ခိုင်ကိစ္စမှာကြည့်လို့ရတယ်။အခုဆိုလို့ရှိရင်ကျွန်တော်တို့အစိုးရထုတ်ပြန်လာမှန်ပါတယ်။အစိုးရအခြေအနေတပြေးညီထုတ်ပြန်ပါတယ်။ဒါပေမဲ့ကျွန်တော်တို့မီဒီယာသမားဆိုတော့က fair balance ဆိုတဲ့ balance မများမှုကိုကျွန်တော်တို့ကလောက်ကားတဲ့အခါကျတော့အစိုးရထုတ်ပြန်မှုတစ်ခုလည်းမရအောင်ကျွန်တော်တို့တစ်ဖက်ကိုလည်းကျွန်တော်တို့မင်းမြတ်မှုတူတယ်။အဲ့တော့ကျွန်တော်မှမင်းမြတ်ပိုင်ခွင့်လည်းရှိတယ်။ဟိုငင်းငိုင်းမှာလို့ဆိုလို့ရှိရင်ဒီတိုင်းမှာလေဒီဒီဘောမှာဖန်ခံရတဲ့တဲ့နောက်ပြီအပန်တကယ်ဆိုလို့ရှိရင်ငင်းငိုင်းကြီးဆိုတဲ့အရာကိုစစ်မှန်တဲ့ငင်းငိုင်းဖြစ်လာဖို့ကကျွန်တော်တို့အစိုးရနဲ့စစ်တပ်တခုတည်းအတန်ကိုကျွန်တော်တို့ထုတ်ဖော်လို့မရပါဘူးတိုင်းရင်းသားတွေအတန်တွေထုတ်ဖော်ရမယ်အဲ့လိုမပေးနိုင်ဘူးဆိုတော့ဒါမီဒီယာလွတ်လပ်ခွင့်မရှိသေးဘူးလို့ကျွန်တော်ပြောလိုက်ရတယ
်သတင်းသမားတချို့ပေါ်သူတို့ဆွဲထားတဲ့အမှုတွေကိုရုတ်သိမ်းလိုက်တာနဲ့ပတ်သက်လို့တက်မတော်ကစက်တင်ဘာလ1ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်တဲ့အထက်မှာတက်မတော်ရဲ့ဂုံတိတ်ခါကိုထိခိုက်ညှိုးနှွမ်းစေတဲ့သတင်းရေးသားဖော်ပြချက်တွေကြောင့်ဥပဒေနဲ့အညီအရေးယူလှုံ့ဆော်ခဲ့တာဖြစ်ပေမဲ့ရည်ရွယ်ရက်တီချက်တူညီစွာ နိုင်ငံနဲ့ပြည်သူအကျိုးအမျိုးသားအကျိုးစီးပွားအတွက်အတူတကွလှုပ်ဆောင်နိုင်ဖို့အရင်ကဖြစ်ပျက်ခဲ့တာတွေကိုတင်ပေါင်းချပြီးအမှုကို JA ရုပ်သိမ်းပေးတာဖြစ်ကြောင်းဖော်ပြထားပါတယ်ရှင်။